နျူကလ িয়ার ထိပ်ဖူးကိုတည်ဆောင်နိုင်တဲ့နီးပြည့်ရဲ့ဘိုင်းဆိုင်ရာလက်နက်ပုံစံအသစ်တစ်ချက်ကိုစမ်းသပ်ပြစ်လို့ရမှာမြောက်ကိုရီးယားကောင်ဆောင်ကင်ချောင်အန်ကကြေညာခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာကတင်းကွေနေကပြောပါတယ်။ကမ်းခြေပေါ်မှာဒုံးကျည်ပြည်ရင်ကနေတာတိုပြည်ဖြစ်ဟန်ရှိတဲ့လက်နက်ကိုပြစ်လွတ်လိုက်တာဖြစ်ပြီးတပ်ပုတ်ကိုရိုဒေါန်စင်မွန်တရင်းစာကဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့နီးပြည့်ရဲ့ဘိုင်းဆိုင်ရာနျူကလ িয়ার စစ်ဆင်ရေးထိရောက်ဖို့နဲ့ပြစ်အားကိုမတူကွဲပြားခွဲဖြတ်နိုင်ဖို့အတွက်ဒီပြစ်လွတ်စတ်သက်ချက်ဟာအရေးကြီးတယ်လို့တင်းကပြောပါတယ်။စနေနေ့ညနေ6နာရီမှာဒုံးကျည်နှစင်ပြစ်လွတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကလည်းပြောပါတယ်။25ကီလိုမီတာအမြင့်ကသွားခဲ့ပြီးအကွာအဝေးကီလို130မီတာရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်မကြသေးပြီကပြစ်လွတ်စမ်းသပ်ခဲ့တဲ့တာတိုပြစ်ဒုံးကျည်တွေထက်ပိုပြီးဒီတစ်ခါစမ်းသပ်တာကတာတိုနေပါတယ်မြောက်ကိုရီးယားမှာအလားတူ KN23 နဲ့ KN24 အမျိုးအစားဒုံးကျည်တွေရှိပြီးသားမို့ဘာကြောင့်ခုလိုတာတိုပြစ်လက်နက်ပုံစံအစ်စ်တရက်ကိုစမ်းသပ်ရတယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးလို့ Carnegie Endowment for International Peace ကနျူကလ িয়ার မူဝါဒကျွမ်းကျင်သူအန်ကစ်ပန်ဒါကပြောပါတယ်။မြောက်ကိုရီးယားကဒီနေ့အခုချိန်ထိအခုလိုပြစ်လွတ်စမ်းသပ်နေတာ14သုပ်ရှိသွားပြီဖြစ်ပါတယ်။